မြန်မာနိုင်ငံရေးမှာအမျိုးသမီးတွေပိုပြီးပါဝင်ခွင့်ရလာဖို့အတွက်ပါတီတွေအနေနဲ့မူဝါဒချမှတ်လှုပ်ဆောင်ဖို့အရေးကြီးတယ်လို့အမျိုးသမီးတွေကိုယ်တိုင်တက်တက်ကြွကြွပါဝင်ကြဖို့မြန်မာအမျိုးသမီးလွတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။လွတ်တော်ရေးကောက်ပွဲတွေအတွက်ကိုစလေလောင်းအမိစင်းတင်တွဲမှုမှာတော့အမျိုးသမီးကိုစလေလောင်း900နီးပါးပါရှိနေပြီမယ်။တကယ်တမ်းလွတ်တော်အမတ်တွေအဖြစ်ရေးကောက်ခံနိုင်ရေးအတွက်တော့အဖက်ဖက်ကပံ့ပိုးမှုတွေလိုအပ်တယ်လို့လည်းပြောဆိုလိုက်ပါတယ်။မတိန်ကြီးထိုက်ကစုစည်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။လွှတ်တော်ရွေးကောက်ပွဲတွေအတွက်ကိုယ်စားလှယ်လောင်းအမည်စင်းတင်သွင်းဖို့နောက်ဆုံးရက်နှီးကပ်လာချိန်မှာပဲနိုင်ငံရေးပါတီ80ရုံးနဲ့တတိပုဂ္ဂလကိုယ်စားလှယ်စုစုပေါင်း4600လောက်တင်သွင်းထားပြီးဖြစ်ပါတယ်။ဒီထဲမှာလွှတ်တော်300မှာဝင်ရောက်ရှင်ပြိုင်မှုအတွက်နေပယ်အသီးသီးကအမျိုးသမီးပေါင်း900နီးပါးတို့လည်းပါဝင်ပါတယ်။လွတ်တော်ကိုယ်စားလှယ်လောင်းအမည်စင်းတင်သွင်းမှုတွေမှာအမျိုးသမီးတွေပါဝင်တာတိုးတက်လာပြီးမြဲတကယ်တမ်းရှင်ပြန်ရွေးကောက်ခန္ဓာမှာအနိုင်ရလာဖို့ကတော့စိန်ခေါ်ချက်တွေရှိတယ်ဆိုလွတ်တော်မှဒေါ်ရဲဘူးကပြောပါတယ
်အရွေးကောက်ပွဲမှာစီးရင်တင်တာတော့လည်းဆိုလို့ရှိရင်တို့တို့ထပ်ပြီးရွေးတဲ့အခါမှာလည်းတို့ကထပ်ပြီးတော့အနေရနိုင်တဲ့အခြေအနေရှိပါတယ်လူမှုရေးကံတဲ့ရက်ကြီးနောက်မှာ NGO ကန်တိုင်းတွေမှာအားကြီးတို့ကလွတ်ရှားတယ်အမျိုးသားတွေပုံပြီးလွတ်ရှားတယ်အဲဒီလိုမျိုးလူမှုရေးမှာများများလုပ်တဲ့လူပါဆိုရှင်နိုင်ငံရေးမှာလုပ်ရင်လည်းအောင်မြင်နိုင်တာမလို့သူတို့ကလည်းနိုင်ငံရေးတဲ့ဝင်ဖို့အတွက်စိတ်ဆုံးဖြတ်စီချင်တယ်ပေါ့နော်နောက်တစ်ခုကဒီပါတီရဲ့ရွေးချယ်မှုပေါ့ပါတီရဲ့ရွေးချယ်မှုမှမရှိဘူးဆိုရင်လည်းဒီအမျိုးသမီးတွေကဆိုရှင်ရွေးကောက်ပွဲဝင်ဖို့မလွယ်ပါဘူးသူတို့က
အမျိုးသမီးတွေအနေနဲ့မိသားစုကိုတစ်ဖက်ကဆောင်ရှောက်ရတဲ့တာဝန်ကအမျိုးသားတွေထက်ပိုပြီးတော့ကြီးတာအကြောင်းရောမဲဆန္ဒရှင်တွေရဲ့လက်ခံမှုအရာရောအားနည်းတာတွေကြောင့်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်နိုင်မှုအားနည်းနေရတာဖြစ်တယ်လို့ဒေါ်ရဲဘူးကထောက်ပြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့လွှတ်တော်အမတ်ဒေါခင်ဆန်းလိုင်ကတော့အမျိုးသမီးတွေအနေနဲ့အခုရွေးကောက်ပွဲကိုစောင့်ကြည့်နေတဲ့အခြေအနေမှာရှိပြီးလာမယ့်ရွေးကောက်ပွဲတွေမှာတော့ပိုပြီးတော့ပါဝင်လာမယ့်အလားအလာရှိတယ်လို့ပြောပါတယ်။
ဒီလာမယ့်ရွေးကောက်ပွဲရဲ့အခြေအနေတွေတို့တို့မြင်ကြရလဲဟိုဆောင်ကြည့်နေကြတဲ့အနေကတခုမှရှိတယ်လို့ပြောလို့အဲဆိုလိုတာကဒီရွေးကောက်ပွဲကဘယ်လောက်ဖြစ်လာပြီးဘယ်လောက်ဒီကျတာမလဲကျွန်တော်ကြရအပေါ်မှာဒီဆောင်ကြည့်နေတဲ့အနေကတခုရှိတယ်လို့တချို့ကလည်းဒီရွေးကောက်ပွဲမှာပါဝင်ရှင်ပြန်တာအတွက်ကိုဟိုဒါနောက်ကျမှပဲနောက်လာမယ့်2020ကျမှပဲမြို့သူမြို့သားအနေနဲ့များများစွာဟိုပါဝင်လာဖို့အတွက်သူကလည်းဒီလိုစဉ်းစားနေကြတာလည်းရှိရလို့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အမျိုးသမီးနဲ့လူငယ်တွေကိုဦးစားပေးရွေးချယ်မယ်ဆိုတဲ့မူဝါဒချမှတ်ထားပြီးလက်ရှိရွေးချယ်ထားတဲ့ကိုယ်စားလှယ်လောင်းနေတဲ့မှာလည်းအမျိုးသမီး100ခန့်လောက်ပါတယ်လို့ဒေါခင်ဆန်းလိုင်ကပြောပါတယ်။မြန်မာပြည်ပြင်ပြောင်းလဲရေးအချိန်ကာလမျိုးမှာအမျိုးသမီးတွေနိုင်ငံရေးမှာပို့ပြီးတော့ပါဝင်လာဖို့ကိုလည်းလွှတ်တော်အမတ်ဒေါ်ဒွဲဘူးကတိုက်တွန်းပါတယ်
။ကျွန်တော်နိုင်ငံရဲ့နိုင်ငံရေးအခြေအနေကတကယ်ကိုကျွန်တော်ပြောရိုးရမယ့်အခြေအနေပြောများများပြောရမယ့်အခြေအနေဖြစ်တယ်။အဲ့တော့အမျိုးသားရတောင်းတာဆိုတိတ်မပြောဘူးကျတော့အမျိုးသမီးကတောက်စီအောင်ပြောတဲ့အတွက်ဒီကျမတို့ရဲ့နိုင်ငံရေးအခြေအနေကအမျိုးသမီးတွေဟာပါခိုးပါမယ်ပြီးလို့ရှိရင်ကျတော့အမျိုးသမီးကအိမ်မှာလည်းတောက်စီအောင်မြင်တတ်တဲ့အတွက်နိုင်ငံတော်ရဲ့အရေးအယာမှာလည်းတောက်စီအောင်မြင်တယ်နောက်ပြီးတော့ကျတော့ပေါ်ပြီးခံစားမှုရှိပါတယ်နောက်ပြီးကျမတို့နိုင်ငံရဲ့အခြေအနေကဆိုလို့ရှိရင်လည်းဒီနိုင်ငံမှာအမျိုးသမီးလူကြီးရအမျိုးသားချက်များရနောက်ကလေးတွေဒုက္ခရောက်နေတာများရအဆတ်အရာကျတော့အမျိုးသမီးတွေခံရတာများရတဲ့အမျိုးသမီးတွေပါဝင်လာရင်ကျမတို့နိုင်ငံရဲ့အခြေအနေကပိုပြီးကောင်းမွန်တိုးတက်လာမယ်အမျိုးသမီးရဲ့အတန်ကများများပြောရမယ်လို့ကျမတို့ကဒီလိုပဲမြင်ပါတယ
်လွတ်တော်ကိုယ်စားလှယ်လောင်းတင်သွင်းမှုတွေကတော့ဩဂုတ်လ14ရက်နေ့မှာအဆုံးသတ်တော်မှာဖြစ်ပါတယ်ဒီအချိန်ဒီမှာဩဂုတ်လ17ရက်နေ့အထိကိုယ်စားလှယ်ပေါင်း4569ဦးတင်သွင်းထားပြီးဖြစ်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ပါတယ်လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်ပေါင်း1028ဦးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က839ဦးတင်သွင်းထားပြီးအရင်မြမဆိုရှယ်လစ်လမ်းစဉ်ပါတီတစ်ဖြစ်လဲတိုင်းနာစည်းလုံးညီညွတ်ရေးပါတီကကိုယ်စားလှယ်ပေါင်း690ဦးတင်သွင်းထားပြီးဒီနိုင်ငံရေးပါတီကြီး3ခုတို့ကပဲကိုယ်စားလှယ်အများဆုံးတင်သွင်းထားနိုင်တာလည်းဖြစ်ပါရဲ့ရှင်